တူကီနိုင်ငံမှာလက်ရှိရှိနေတဲ့လွှတ်တော်စနစ်ကနေပြီးတော့သမရကလုံးဝအုပ်ချုပ်မှုအာဏာရှိစေမယ့်စနစ်ကိုပြောင်းမယ်လူထုဆန္ဒခံယူပွဲကိုနက်ဖြန်တင်းတွင်နေမှာကျင်းပသွားမှာဖြစ်ပါတယ်။တကယ်လို့ထောက်ခံမှုရမယ်ဆိုရင်တော့သမရရဲ့အာဏာကိုဒိုးလာစေမယ့်ဖွဲ့စည်းပုံပြင်ဆင်မှုတွေဖြစ်ပေါ်လာမှာဖြစ်ပြီးတော့အဲဒီကနေကမ္ဘာပေါ်မှာအာဏာအရှိဆုံးရွေးကောက်ခံသမရဖြစ်လာမှာဖြစ်ပါတယ်။ထောက်ခံသူတွေကတော့တူရကီနိုင်ငံအနေနဲ့ဘယ်တော့မှမကြုံဘူးတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်ဒါကလိုအပ်တယ်လို့ပြောကြပါတယ်။ကံကသူတွေကတော့ဒီလိုလှုပ်ချင်းအားဖြင့်တူရကီနိုင်ငံကိုအာဏာရှင်နိုင်ငံဖြစ်လာမယ်လို့သတိပေးလိုက်ကြပါတယ်။ဒီလိုမျိုးလှုပ်ဖို့ရှေ့တန်းကနေဥဆောင်လှုပ်ရှားခဲ့တဲ့တူရကီသမ္မတအာဒဝန်ကတော့ပြည်ပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်လိုက်ခြင်းအားဖြင့်နိုင်ငံရေးတည်ငြိမ်မှုရှိအောင်လုပ်နိုင်မှာဖြစ်တယ်လို့ IS နဲ့ကတဘုံတွေရဲ့ဇက်တိုက်ချင်းချောက်နေမှုတွေကိုလည်းတိတိကျကျတံပြန်လှုပ်ဆောင်နိုင်အောင်အာမခံသွားနိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။